ရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေပေါ်ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြမအရေးဆုံးဖြတ်ချက်တရက်ကိုချမှတ်လိုက်ပါတယ်ဒီတတိယကော်မတီမှာနိုဝင်ဘာလ14ရက်နေ့ကအတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာလမှာဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်ဒိုးစွန်းကတော့ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်အကြက်တဲကိုလွဲမှားပြီးပုံဖော်ထားကြောင်း VOA ကိုတုံ့ပြန်ပြောကြားခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင့်။မြမအရေးဆုံးဖြတ်ချက်ကို84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာနိုဝင်ဘာလ14ရက်နေ့ကထောက်ခံမဲ140ကန့်ကွက်မဲ6မဲကြားနေမဲ32မဲနဲ့အတည်ပြုခဲ့တာပါအဲ့ဒီဆုံးဖြတ်ချက်ထဲမှာမြမနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်ပြင်းထန်လာတဲ့လူခွေရေးချိုးဖောက်မှုတွေအပါအဝင်နိုင်ငံတကာဥပဒေချိုးဖောက်မှုတွေဆက်ပြီးဖြစ်နေတဲ့သတင်းတွေအပေါ်မှာကုလသမဂ္ဂထွေထွေညီလာခံအနေနဲ့အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဖော်ပြထားပါတယ်ဥပဒေမဲ့ဖမ်းဆီးမှုထိမ့်သိမ်းခံထားရခြင်းမှာတိတ်ဆုံးမှုညှဉ်းပန်းနှိပ်စက်မှုနဲ့အခြားရက်ဆက်ပြီးလူမဆန္ဒဒါမှမဟုတ်အရှက်ရစေအောင်ပြုမူတာဒါမှမဟုတ်အပြစ်ပေးတာစတာတွေပါဝင်ကြောင်းတတိယကော်မတီရဲ့မြမအရေးဆုံးဖြတ်ချက်မှာဖော်ပြထားပါတယ်အထူးသဖြင့်မြမလုံခြုံရေးတပ်တွေလက်နက်ကင်စစ်တပ်အနေနဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေအပါအဝင်မြန်မာပြည်သူအလုံးရဲ့လူအခွင့်အရေးကိုအကာအကွယ်ပေးရေးနဲ့အကြမ်းဖက်မှုအလုံးကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားပါတယ်။ဒါအပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့လည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအနေနဲ့အခုလိုနိုင်ငံတနိုင်ငံရဲ့တိုင်ဝိုင်းတစ်ခုနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမှတ်တာကိုလက်မခံနိုင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တိုးစွန်းက VOE ကိုပြောပါရယ
်။ဘင်္ဂလီရဲ့ကိစ္စကိုကျွန်တော်တို့ကပဲဟာလိုက်ပြီးတော့ဖိနှိပ်ချုပ်ချယ်လို့ဟိုဟာနှိမ့်ဆက်မြင်းပါလို့တက်လို့ဆိုတဲ့အမျိုးနဲ့တောက်လျှောက်လှုပ်လာတာ။ဆိုတော့ဒီအခုက3နှစ်ဒီဟာနဲ့ပတ်သက်ပြီးတော့ဒီနှစ်မှာသူနာမည်တက်ပြီးလှုပ်လာတာပေါ့နော်။ဟိုရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆိုပြီးတော့လှုပ်လာတယ်။ဆိုတော့ဟိုနိုင်ငံတနိုင်ငံဟိုဟာကိုနာမည်တက်ပြီးတော့အဲဒီလူမျိုးစုတစုအတွက်ဆိုတဲ့ဟာနဲ့လောက်တာတော့လေကျွန်တော်တို့ကလက်မခံဘူ
းဒါအပြင်ဆုံးဖြတ်ချက်မှာဖော်ပြထားတဲ့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့လဲရှုပ်ထွေးတဲ့အခြေအနေတွေကိုလွဲမှားပြီးပုံဖော်ထားကြောင်းတာမတ်ကြီးကအခုလိုပြောပါတယ
်လူမှုနဲ့ဖြစ်တဲ့ပြဿနာပေါ့နော်ဟိုအဲ့ဒီဟာကိုဘာသာရေးကိစ္စဖိနှိပ်တယ်ပြုတ်တယ်လူမျိုးရေးရဖိနှိပ်တယ်ပြုတ်တယ်ဆိုပြီးတော့လောက်တဲ့ဟာကိုကျွန်တော်တို့ကမဟုတ်ပါဘူးလို့ဆိုလိုတဲ့သဘောပါပဲဒီလူခွင့်အခြေအနေပတ်သက်တဲ့ဟာဂျီနီဗာလူခွင့်ကောင်စီမှာပဲဆွေးနွေးကြကျပြောကြဒီဟာကိုကျွန်တော်တို့ကညင်းဆိုတာမဟုတ်ဘူးသို့တော်လည်းပဲဒီ General Assembly မှာနယူးယောက်ကိုခေါ်ယူလာပြီးတော့မှနိုင်ငံတစ်ခုချင်းလိုက်လုပ်တဲ့ဟာ selective ပေါ့နော်ကျွန်တော်တို့ရွေးပြီးတော့မှလုပ်တာကမ္ဘာပေါ်မှာဘယ်နိုင်ငံမှလူခွင့်ရေးချိန်နဲ့ပတ်သက်ပြီးတော့6ပြည်ကသက်လေးစင်ဘူးမှမရှိဘူ
းနိုဝင်ဘာလ14ရက်နေ့ကတတိယကော်မတီမှာ OICIslamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့ဥရောပသမ္မတတို့ပူးတွဲရေးသားထားတဲ့မြမရေးဆုံးဖြတ်ချက်မူကြမ်းအပါအဝင်ကမ္ဘာမှာလူခွင့်ရေးချိုးဖောက်ဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းတွေကိုလည်းတင်သွင်းဆွေးနွေးခဲ့ကြတာပါမြမရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံဆွေးနွေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးမူဆက်ဘင်မိုမန်ကအခုလိုဆွေးနွေးသွားပါတယ်
We look at this resolution not as a typical country-specific resolution.
ဒီဆုံးဖြတ်ချက်ဟာနိုင်ငံတစ်ခုရဲ့ဆုံးဖြတ်ချက်မဟုတ်ပဲရိုဟင်ဂျာတွေဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိဌာနေပြန်နိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝန်းရဲ့ထိန်းသိမ်းဆောင်ရွက်မှုပုံစံတစ်ခုအဖြစ်ရှုမြင်နိုင်ပါတယ်။ဒါဟာမြန်မာလုံခြုံရေးတွေနဲ့လက်နက်ကင်တွေရဲ့ရာဇဝတ်မှုတွေကိုဖြေရှင်းနိုင်မဲ့လောလောဆယ်လုပ်ရက်တွေကိုအခိုင်အမာချမှတ်ပေးလိုက်တာလည်းဖြစ်ပါတယ်။စိတ်ချလက်ချပြန်နိုင်ဖို့အတွက်ယုံကြည်မှုတည်ဆောက်နိုင်ရေးမှာပြည်မှုကျူးလွန်ခဲ့သူတွေရဲ့တာဝန်ခံမှုကအဓိကကျပါတယ်
။ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအပါအဝင်နိုင်ငံတဝန်းမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့အပေါ်ရှုံချကြောင်းဆုံးဖြတ်ချက်မူကြမ်းကိုပူးတွဲအဆိုပြုခဲ့တဲ့ American ကိုယ်စားလှယ်ကလည်းတတိယကော်မတီစည်းဝေးမှာအခုလိုပြောသွားပါတယ်
။ The United States condemns continuing serious human rights violations and abuses across Myanmar.
ရခိုင်ကချင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံတဝဆက်လက်ဖြစ်ပေါ်နေတဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကန့်ကွက်ရှုတ်ချပါတယ်။ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂနဲ့တခြားလွတ်လပ်ပြီးယုံကြည်ရတဲ့အစိုးရခန်းစားတွေကမှတ်တမ်းပြုစုထားပြီးဖြစ်ပါတယ်။
အခုလိုတတိယကော်မတီအပါအဝင်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့လိုက်နာဖို့အကြံပြုထားတဲ့ဆုံးဖြတ်ချက်တွေကို1992ခုနှစ်စစ်အစိုးရလက်ထက်ကတည်းကနှစ်စဉ်ချမှတ်လာခဲ့တာဖြစ်ပြီး2016ခုနှစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံမှာလာရောက်မိကွန်းပြောကြားခဲ့တဲ့နှစ်တစ်နှစ်ထဲပဲမြန်မာအရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂကတင်သွင်းချမှတ်ခဲ့ခြင်းမရှိခဲ့ပါဘူး